စီးရီးယားနိုင်ငံလက်ပေါ်မြို့မှာလူသားချင်းစာနာတဲ့အနေနဲ့၃ရက်ကြာတိုက်ပွဲရနာထားခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာတော့တိုက်ပွဲတွေပြန်ဖြစ်နေပါတယ်။လေကြောင်းတိုက်ခိုက်မှုတွေမြေပြင်ထိုးစစ်တွေနဲ့ဘုံကျဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။လက်ပေါ်မြို့ဟောင်းရဲ့အစိုးရတပ်တွေထိန်းချုပ်ထားတဲ့နောက်ဖက်ချမ်းနဲ့မြို့အရှိတ်ဘက်ချမ်းကိုပိုင်းခြားထားတဲ့ရှီတန်းစစ်မျက်နှာတစ်လျှောက်ကနေရာတွေတော်များများမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။ဒါပြင်စီးရီးယားနဲ့ရုရှားတပ်တွေဘက်ကလေကြောင်းတိုက်ခိုက်မှုတွေကိုပြန်လည်စတင်ခဲ့တယ်လို့လည်းပြောပါတယ်။တပုံတွေဘက်ကထိုးစစ်တွေဆင်လာနိုင်တာကြောင့်ရဲသားတွေအနေနဲ့စစ်ရတပ်တွေထိန်းချုပ်ထားတဲ့နေရာတွေမှာမနေကြဖို့တပုံတပ်ဖွဲ့တွေဘက်ကပြောထားပါတယ်။လက်ပုံမျိုးမှာတိုက်နေတဲ့အဖွဲ့တွေစီကနေလုံခြုံရေးအာမခံချက်မပေးနိုင်တာကြောင့်ကုလသမဂ္ဂကမြို့အရှိကျမ်းမှာစေဝါကုသမှုအထောက်အကူပေးဖို့စီစဉ်ထားတာကိုတောက်ကြနေကရှေ့ဆိုင်လိုက်ရပါတယ်။လက်ပုံမြို့အရှိဘတ်ကျမ်းမှာရတနာသိန်းခွဲလောက်အကူအညီတွေအသေးအံလိုအပ်နေပြီးတော့အရေးပေါ်စေဝါကုသမှုလိုတဲ့သူရပေါင်းများစွာကိုအကူအညီကယ်ဆယ်သွားဖို့လိုတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။တောက်ပိုင်းပစ္စည်းတွေတင်ဆောင်ထားတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာချက်ချင်းဤအဖွဲ့တွေရဲ့ထရက်ကားတွေကတော့အကူအညီတွေကိုဘေးကင်းလုံခြုံစွာပေးနိုင်ဖို့ခွင့်ပြုချက်မရသေးတာကြောင့်တူရကီနယ်စပ်မှာသတင်းပတ်နဲ့ချီပြီးတော့ဆောင်ဆိုင်နေကြပါတယ်ခင်ဗျာ။